စီးရီးယားသမ္မတဘရှားအယ်အဆတ်ကိုစန့်ကျင်ဆန္ဒပြသူတွေရဲ့အမကန်နဲ့မြေဖြစ်တဲ့ဟမားမြို့မှာတောက်ကြံတွေကဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ34ယောက်လောက်သေဆုံးသွားတယ်လို့စီးရီးယားလူအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်မြို့တော်ဒမတ်စကတ်ရဲ့မြောက်ဖက်186မိုင်လောက်ဝေးတဲ့အဲ့ဒီဟမားမြို့မှာတောက်ကြံနေဖျားဝုတ်ပြုတ်ပွဲအပြီးလုံခြုံရေးတွေကစတင်ပြစ်ခတ်တာလို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဖျားဝုတ်ပြုတ်ပြီးထောင်ထဲချီတဲ့သူတွေလမ်းမတွေပေါ်ထွက်ဆန္ဒပြကြတဲ့အချိန်လုံခြုံရေးတပ်ဖွဲ့တွေကကြည်စံစစ်တွေတုံးပြီးပြစ်ခတ်ခဲ့တာလို့မျက်မြင်သက်သေတွေကပြောပါတယ်မစ္စတာအာဆတ်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာတေဆုံးသူတွေတဲ့လုံခဲ့တဲ့သတင်းပတ်တွေအတွင်းကလေးငယ်အရေးအတွက်များပြလာတဲ့အပေါ်တနင်္ဂနွေအတိုင်းတာနဲ့ဆန္ဒပြကြဖို့အတိုက်ခံအင်အားစုတွေကတောင်းဆိုခဲ့တာကြောင့်တောက်ကြံနေ့ကမြို့တော်ဒမတ်စကတ်နဲ့တခြားမြို့တော်တော်များများမှာဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါအနာပိုင်တွေဘက်ကဘလို့ပဲညှဉ်းဆန်းနေပေမဲ့မကြခင်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်နှိမ်နင်းမှုတွေအတွင်းအ ਨੇ ဆုံးကလေးငယ်25ယောက်လောက်တေဆုံးခဲ့တယ်လို့ဆန္ဒပြပွဲတွေကိုဦးဆောင်ကျင်းပသူတွေကပြောပါတယ်အဲ့ဒီတေဆုံးသူတွေတဲ့လုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးနှိပ်စက်ပြီးတပ်ဖြတ်လိုက်တဲ့13နှစ်သားလေးလည်းပါပါတယ်စီးရီးယားအနာပိုင်တွေကတော့အဲ့ဒီကလေးငယ်ကိုတပ်ပစ်တယ်ဆိုတဲ့ဆွတ်ဆွဲချက်ကိုညှင်းဆို ထားကြပါတယ်